တိုင်းရင်းသားလက်နက်ကန်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်တပ်ပါတီ MMSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU ဟာမြန်မာအစိုးရနဲ့အဖြစ်ခက်ရဆဲရေး NCA ကိုလက်မှတ်ရေးထိုးမဲ့အကြောင်းဒီကနေ့ပဲတရားဝင်ကြေညာလိုက်ပါတယ်။နိုင်ငံတော်အတိုင်းအမိခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တပ်မတော်ကာကွယ်ရေးဦးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရုံနဲ့တွေ့ဆုံဆွေးနွေးပြီးနောက်မှာပဲညီညွတ်တော်တိုင်းရင်းသားလူမျိုးများဆဲဒရယ်ကောင်စီ UNFCA အဖွဲ့ဝင်တိုင်းရင်းသားလက်နက်ကန်အဖွဲ့ကအခုလိုကြေညာလိုက်တာပါ။ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့မိုပြစ်တပ်ပါတီ NMSP ဥက္ကဋ္ဌနန်ထောမုံခေါင်းဆောင်နဲ့ကိုယ်စားလှယ်ဖွဲ့ရာဒီကနေ့မနက်ပိုင်းမှာတမတော်ကာကွယ်ရေးဦးစီးချုပ်နဲ့တရားတွေ့ဆုံပြီးတဲ့နောက်လာဟုဒီမိုကရက်တစ်အစည်းအရုံး LDU ဥက္ကဋ္ဌချက်ခွန်စာဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့နဲ့အတူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့နဲ့ငင်းကြဲရေးလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြပါတယ်ဒီတွေ့ဆုံပွဲအပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲကျင်းပရာမှာ NMSP အထွေထွေတွင်းရေးမှူးနိုင်အောင်မငေးကသတင်းထုတ်ပြန်ချက်ကိုအခုလိုဖတ်ကြားပါတယ်။ဖဲ့
တော်ရှင်ဘုရားရဲ့ဒီနေ့ပါတီရဲ့ဒီနေ့လာလို့ဒီဖက်ကဲပြီးတော့တည်ငြိမ်လို့ဒီကြားကအဲဒီရဲ့ပေါ်ဝင်တဲ့ဒီလိုဒီကြားတဲ့ဆုံးကြာဟိုဒီတဲ့ပါတီလာဘူး
ဒီလိုတရားဖွဲ့ရဲ့ထုတ်ပြန်ချက်ကိုကြေညာအပြီးမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကကျေးဇူးတင်ကြောင်းပြောဆိုပါတယ
်ကိုယ်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်
NCA မှာပါဝင်လက်မှတ်ရေးထိုးမဲ့အပေါ်ပြည်ထောင်စုသားအားလုံးကဝမ်းမြောက်ဂုဏ်ယူနိုင်မယ်နိုင်ငံအတွက်အာတမှုရေးစီကိုရှေ့ရှုနိုင်နိုင်မယ်လို့ယုံကြည်ကြောင်းလည်းပြောဆိုပါတယ်လက်မှတ်ရေးထိုးမဲ့ရဲ့အကြီးအကျကိုတော့ထုတ်ပြန်တာမရှိပေမဲ့ပြည်ထောင်စုနဲ့မတိုင်မီလက်မှတ်ရေးထိုးပွဲရှိကြောင်းသုံးသပ်တာတွင်ရှိနေပါတယ်မွန်သတင်းအေဂျင်စီရဲ့အက်ဒီတာနိုင်ပညာအောင်ကတော့မွန်ပြည်သက်ပါတီကို NCA လက်မှတ်ရေးထိုးရေးအတွက်မွန်ပြည်နယ်အစိုးရအဖွဲ့နဲ့မွန်နိုင်ငံရေးပါတီတွေကတိုက်တွန်းတာတွင်ရှိကြောင်းပြောပါတယ်
ဒီနေရာဝင်ပြီးဒီဆိုရဖွဲ့ဒီမှာနေတိတ်ကိုထိုးစီနေတယ်။ဒါဆိုတော့အဲ့ဒါမှလည်းဒီနေထိုးကြီးတွေအတွက်လောရဆိုင်ရနာတို့အတွက်ပိုးလို့လွယ်ကူနေဆိုတဲ့သဘောမျိုးပေါ့ဗျ။အဲ့ဒါအခုကိစ္စကဝင်ပြောက်နေတော်လေးထဲထဲဝင်လှုပ်ရှားနေတယ်။မွန်နှစ်ပါတီလည်းရှိသေးတယ်။သူတို့ကမြို့သားစီနိုင်ငံကြီးစုစုပေါင်းလှုပ်ကျင်တယ်မွန်နှစ်ပါတီက။ဒါမှမဟုတ်ရင်ဒီပင်လုံကလည်းဆက်တော့သွားနေမယ်။မွန်တွေအတန်လည်းမပါဘူးဆိုရင်အဲ့ဒီစိတ်ရည်မှုလည်းရှိတယ်သူက။
မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့လေးဘွဲ့ပါဝင်ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA ကအဖွဲ့ဝင်တွေဖြစ်ပါတယ်။လောလောဆယ်မှာအခြားအဖွဲ့ဝင်တွေဖြစ်တဲ့ပြည်နယ်မျိုးသားတိုးတက်ရေးပါတီ KMPP နဲ့စခိုင်မျိုးသားကောင်စီ ANC တို့က NCA ကိုလက်မှတ်မီးထိုးသေးပါဘူး။ UNFCA ရဲ့အလားအလာနဲ့ပတ်သက်ပြီးနိုင်ပညာအောင်ကအခုလိုဆက်ပြောပါတယ်။
ဒီအစီအကဟိုရှိဖွဲ့ထဲမှာထိုးတဲ့ဖွဲ့ရဟိုထိုးတဲ့အတွက်ကြောင့်ထုတ်လိုက်တာတို့ပါလို့ရှိတယ်လေဆိုတော့အခုမှကျတော့ USC ပဲသူဆုံးခဲ့ရလိမ့်မယ်ဒါပေမဲ့မွန်ပြည်ကလည်းဥပဒေဖြစ်နေတဲ့အတွက်ကြောင့်မွန်ပြည်ရဲ့တဘောသားကကျွန်တော်တိတိကျကျမသိရသေးဘူး USC မှာဆက်ပြီးတော့ဥဆောင်မလားမပါဘူးလားဆိုတော့သူတို့လည်းပြည်ကတည်းကမပြောသေးဘူးကျွန်တော်တို့
မူပြစ်တပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးက NCA ကိုလက်မှတ်ရေးထိုးမှဖြစ်ကြောင်းသတင်းထုတ်ပြန်ချက်ကိုဖတ်ကြားပေမဲ့သတင်းမီဒီယာတွေကမေးခွန်းပြေဆိုတာမရှိခဲ့ပါဘူး UNFC အဖွဲ့ဟာ NCA ဖြစ်ရောက်ရင်းအတွက်ဆွေးနွေးစဉ်ကအဖွဲ့18ဖွဲ့ရှိခဲ့ပြီး NCA ကိုလက်မှတ်ရေးထိုးချိန်မှာ9ဖွဲ့သာလက်မှတ်ရေးထိုးခဲ့ပါတယ်လက်မှတ်ရေးထိုးပြီးနောက်မှာဒီ9ဖွဲ့ကိုအဖွဲ့ဝင်ဖြစ်ကပယ်ဖျက်ခဲ့တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ DIO နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP အပါအဝင်အဖွဲ့ဝင်အချို့ကထပ်မံနှုတ်ထွက်ပြီးတရုတ်နယ်စပ်အခြေစိုက်ဝမိုင်းလာအဖွဲ့ဝင်နဲ့ပူးပေါင်းခဲ့တဲ့နောက် UNFCA မှာ၄ဘွဲ့သာကြံခဲ့တာဖြစ်ပါတယ်